ဇမ်ဘီယာသမ္မတမိုက်ကယ်ဆက်တာအင်္ဂါနေ့ကအင်လန်ဒန်မြို့မှာကွယ်လွန်သွားပြီးတဲ့နောက်ဒုတိယသမ္မတဂိုင်းစကော့ဟာနှစ်20အတွင်းဇမ်ဘီယာနိုင်ငံရဲ့ပထမဆုံးလူပြူသမ္မတဖြစ်လာပါတယ
် According to the provisions of the Republican Constitution elections for the office of president will take place within
နိုင်ငံရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရသမ္မတရွေးကောက်ပွဲကိုရက်ပေါင်း90အတွင်းကျင်းပပါမယ်ကြာကာလမှာအခြေခံဥပဒေအရအယာယီသမ္မတအဖြစ်ကျွန်တော်တာဝန်ထမ်းဆောင်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ကိုကြီးကြပ်သွားပါမယ်လို့တရားရည်သမ္မတဂိုင်းစကော့ကပြောပါရယ်သူရဲ့မိဘတွေဟာစကော့လန်ကဖြစ်တာကြောင့်မစ္စတာစကော့အနေနဲ့သမ္မတရွေးကောက်ပွဲဝင်လို့မရပါဘူးဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်မှာဇမ်ဘီယာအစိုးရကလွှတ်တော်အမတ်တွေစီတင်သွင်းထားတဲ့အခြေခံဥပဒေမူကြမ်းအစ်စ်ထဲမှာသမ္မတကိုယ်စားလှယ်လောင်းတွေရဲ့မိဘတွေဟာဇမ်ဘီယာနိုင်ငံမှာမွေးဖွားသူတွေဖြစ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုပယ်ဖျက်ထားပါရယ်ကွယ်လွန်သူသမ္မတစာတာဟာ2011ခုနှစ်မှာရွေးကောက်ပွဲအနိုင်ရတာကြောင့်ဇမ်ဘီယာမှာနှစ်20ကြာအာဏာရယူလာတဲ့ပါတီစုံဒီမိုကရေစီလှုပ်ရှားမှုပါတီရဲ့အုပ်ချုပ်မှုအဆုံးသတ်သွားစေပါရယ်ရှင်